တနင်္ဂနွေလုံးပြည်ခရရဆက်ရသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲပြုလုပ်မဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။တနင်္ဂနွေလုံးပြည်ခရရဆက်ရသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုကြာသပတေးနေ့မှာကျင်းပဖို့ရှိနေပြီးဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအစိုးရတင်းနဲ့တူဆက်လက်ဆောင်ရွက်ဖို့နဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပူးပေါင်းဆောင်ရွက်ဖို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်တော်ကိုမိုးစောကတင်ပြထားပါရဲ့ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟန်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဒီလ24ရက်နေ့ကနေ26ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ရှိနေတာဖြစ်ပါတယ်ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အချက်တွေကိုတော့ပုံဝမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နာယကဘုံမူကြီးခွန်ဥက္ကာကအခုလိုပြောပါတယ
်ရှစ်ဖွဲ့အစည်းအဝေးဖြစ်တဲ့ဆိုတဲ့အတွက်ရှစ်ဖွဲ့ကြားမှာပူပေါင်းဆောင်ရွက်မှုအကောင်းဆုံးပြောင်းဘယ်လိုလုပ်မလဲပေါ့။ရရှိဖွဲ့မှာစီရင်ဆိုင်နေတဲ့ပြဿနာတွေအများကြီးရောဗျ။နောက်ရှစ်ဖွဲ့ရဲ့ညီညွတ်မှုပူပေါင်းဆောင်ရွက်မှုကိုအကောင်းဆုံးပြောင်းနိမ့်ဆန်းရှာမယ်ဗျာ။နံပါတ်1နံပါတ်2ကတော့အစိုးရအပြည့်နဲ့ပြောင်းတဲ့ဟောင်းနဲ့လက်ပြောင်းလက်လွဲလုပ်ပြီးတဲ့နောက်မှာကျွန်တော်တို့ NCA ကိုအကောင့်ခေပေါ်ဖို့အတွက်ဆက်လက်ပြီးတော့အစိုးရအပြည့်နဲ့လည်းလက်တွဲရမယ်ဆိုတော့ဘယ်လိုဆက်သွားမလဲပေါ့။အဲ့ဒီမှာလည်းကျွန်တော်တို့ညီညွတ်ညွတ်နဲ့ဆက်ပြီးတော့လှုပ်သွားဖို့နံပါတ်3ကတော့ဒီလက်မှတ်ထိုးပြီးဖြစ်တယ်မထိုးပြီးဖြစ်တယ်ကျွန်တော်တို့ရဲ့တိုင်းပါညီကိုတွေ NCA မထိုးသေးတဲ့အဖွဲ့အစည်းတွေနဲ့အညီညွတ်ရေးမပြတ်ပါဗျာနိုင်ငံရေးဆွေးနွေးပွဲတွေမှာအတူတကွဆက်ပါနိုင်ဖို့ပါအဲ့ဒီဟာတွေကိုတော့မိသားရှာဖို့ကျွန်တော်ပြုဆောင်ကြတာဒါပဲဖြစ်ပါတယ်
အစိုးရတင်းတဲ့တွေ့ဆုံဖို့နဲ့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဖို့ကိုတော့ရက်သတ်မှတ်နိုင်တာမရှိသေးဘူးလို့လည်းစစ်ပြောပါတယ်
ကျွန်တော်တို့တော့မသိသေးဘူးမသိသေးဘူးဘာလို့အစိုးရတိကျတာသူအစိုးရရဲ့ function တွေလည်းပတ်ဖို့ကြိုးပမ်းနေတဲ့အချိန်ဆိုတော့ဒါကျွန်တော်တို့ကမမေ့သင့်သေးဘူးပေါ့သူတို့ပြီးတာနဲ့သူတို့နည်းနည်းညင်တာနဲ့ကျွန်တော်တို့လုံလဆလုပ်ငန်းတွေလုပ်ဖို့အစီအဝေးတွေပေါ်လာလိမ့်မယ်လို့တော့ယူဆတာပေါ့ဗျာကျွန်တော်တင်တဲ့ April လအချိန်ချင်းကိုစောင့်ကြည့်ရမှာပေါ့မထိုးရသေးတဲ့အဖွဲ့တွေက UFC ညီလာခံပြီးမှတွေ့မလို့လို့လည်းပြောတယ်ကြာကျွန်တော်အဖြေတော့အတိအကျမရဘူး
ပြည်သူ့လွတ်တော်ကဖွဲ့စည်းထားတဲ့တိုင်းရင်းသားရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့တွဲဆုံမဲ့ရက်ကိုမတတ်မတ်နိုင်သေးပါဘူး။လာမယ့်ဧပြီလအတွင်းလွတ်တော်နားရက်တွေမှာတော့သက်ဆိုင်ရာကော်မတီအဖွဲ့ဝင်တွေကသူတို့ဒေသအခြေစိုက်ရမိရဖတွေလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေနဲ့တွဲဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင်အထည်ဖော်ဖို့ကိုအကြိုညှိနှိုင်းသွားဖို့ရှိကြောင်းကော်မတီအဖွဲ့ဝင်ကြားပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးပဲ့ဒူကပြောပါတယ်။
ကျွန်တော်တို့စီဝေရနခါတော့လုပ်ပြီးပေါ့ဗျာဒါမဲ့လို့ကျွန်တော်တို့ကပဲချီလှုပ်ရမယ်ဆိုတော့တိကျတဲ့ရက်ဒီကတော့ကျွန်တော်သတ်မှတ်ချင်လို့ရှိဘူးသို့တော်လည်းပဲကျွန်တော်တို့အခုလွတ်တော်နားလေချီမှာတော့ဒီသက်ဆိုင်ရာကျွန်တော်တို့နေထိုင်တဲ့ဒီပြည်နယ်ဒီပေါ့နော်အဲ့နားမှာလက်နက်အဖွဲ့အစည်းတွေကတော့တူးချီမဲ့ဖြစ်ဖြစ်နောက်ပြီးမှအဲ့နားမှာကျွန်တော်တို့နည်းနည်းလေးရမိရဖားလို့ဘာလို့လည်းမဖြစ်ပေါ့လေအဲ့လိုမျိုးအတူတကွပေါင်းစည်းပြီးတော့မှလေတွေ့ဆုံလို့အစီအစဉ်ရှိပါတယ်ညီနဲ့ဆွေးနွေးလို့ရလာတဲ့အကြောင်းအရာလေးတွေကိုကျွန်တော်တို့ကကော်မတီကိုပြပြီးတော့မှတင်ပြမယ်ပေါ့ဗျာ
တိုင်းသားရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီကတော့ NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်လောလောဆယ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့ဆက်လက်ရည်တည်နေပြီးဒီရက်ပိုင်းတွင်မှာနှစ်ပတ်လည်အစည်းအဝေးကျင်းပနေတာဖြစ်ပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ UNFC အဖွဲ့ဝင်တွေတွဲဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီး UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကိုမေးမြန်းရမှာတော့အစည်းအဝေးမှာရောက်ရှိနေတာကြောင့်ဖြေဆိုတာမရှိခဲ့ပါဘူးလောလောဆယ်မှာ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရှိပြီးမရေးထိုးသေးတဲ့အဖွဲ့ကတော့အနည်းဆုံး၁၁ဖွဲ့လောက်ကျန်ရှိနေတာဖြစ်ပါတယ်